Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေဗျာ VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုတိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်တယ်လို့တနာရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
ဟာမတ်စ်အဖွဲ့ကိုအမြင့်ပြတ်ရှင်းလင်းပြရမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်မှာအထောက်အထားမဲ့ရွှေပြောင်းတွေကိုဖမ်းဆီးမှုနှုန်းကအားရစရာမရှိဘူးလို့လူဝင်မှုကြီးကြပ်ရေးအကြီးအကဲကပြောပါတယ်။အမေရိကန်သမ္မတထရမ့်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့တောင်အာဖရိကလူဖြူယာနဲ့ချီချီတက်ခဲ့ကြပါတယ်။
ဒါတင်အင်းစိန်ထောင်ကနေရိုဟင်ဂျာအကျဉ်းသား900ကျော်ကိုစစ်ကောင်စီကစစ်တွေကိုပြန်ပို့တဲ့တဲ့မြန်မာခေါင်းဆောင်တွေအပေါ်ထုတ်ပြန်ထားတဲ့အာဂျီတီးနားတရားရုံးရဲ့ဖန်ဝင်ကိုပုံမူထိရောက်ဖို့အတွက်ကုလသမဂ္ဂအနေနဲ့အခိုင်အမာဆောင်ရွက်ပေးဖို့လိုအပ်ကြောင်းပြောဆိုထားတဲ့အကြောင်းအရာစာရတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းချက်မှစုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းပြားတဲ့စာရတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရတဲ့တဲ့ကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
တရားမဝင်ပြောင်းရွှေ့နေထိုင်နေသူတွေကိုလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးပြန်ပို့တဲ့လူကြီးကကျေနပ်ဖွယ်မရှိဘူးလို့သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူကတင်းငွေနေမှာပြောလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့ထရမ့်သမ္မတဖြစ်လာတဲ့အချိန်ကလေးကရွှေ့ပြောင်းနေထိုင်နေသူ14,000ကိုဖမ်းဆီးခဲ့တာပါ။ဒါပေမဲ့ဓာတ်ရက်အများကြီးပိုလောက်ကြရအောင်မယ်လို့ Mr. Tom Hoben က CNN ရုပ်မြင်သံကြားကိုပြောကြားခဲ့ပါတယ်။ဒီလိုဖမ်းခဲ့သူတွေအများကြီးကိုသူတို့တိုင်းပြည်ပြန်ပို့ဒါမှမဟုတ်ကျူဝါမှာရှိတဲ့ American ရေတပ်ခြေဆိုင်စခန်း Guantanamo အခြေစခန်းကိုပို့ခဲ့တာဖြစ်ပါတယ်။အမှုမပြီးပြတ်ကြသေးသူတချို့ကတော့ America မှာဆက်ရှိနေဖို့လွတ်ပေးခဲ့ပါတယ်။တရားဝင်စာရွက်စာတမ်းမရှိနေထိုင်နေကြသူ12သန်းရှိတယ်လို့အစိုးရကခန့်မှန်းထားပြီးတန်းချီပြန်ပို့မယ်လို့သမ္မတထရမ့်ကမဲဆွယ်စည်းဝေးမှာပြောကြားခဲ့တာပါ။ဇန်နဝါရီနောက်ပိုင်းမှာတနေ့လူ100ဖမ်းဆီးခဲ့တယ်လို့အမိမေလုံချိုရေးဌာနကဆိုပါတယ်။ဇန်နဝါရီလ26ရက်မှာအများဆုံး1,159ယောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ February ပထမနှစ်ပတ်မှာတော့ဖမ်းဆီးခဲ့တာကတနေ့လူ600အောက်ရောက်သွားခဲ့ပါတယ်။သမ္မတထရမ့်အစိုးရကတနေ့ကိုလူ1,000ကနေ1,500ကျားဖမ်းဆီးဖို့ရည်ရွယ်ထားတာပါ။ဟာမတ်စ်အဖွဲ့ကစစ်တပ်ဒါမှမဟုတ်အစိုးရရဲ့အင်အားတရဖြစ်ဆက်သွားလို့မဖြစ်နိုင်ပဲအမြင့်ပြတ်ရှင်းလင်းပြရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ဥပဒေတွေပြဋ္ဌာန်းချမှတ်နိုင်တဲ့အင်အားတရဓမ္မမို့အုတ်ချုပ်နိုင်တဲ့အင်အားတရဓမ္မမို့အကြမ်းနည်းနဲ့ချင်းချောက်နိုင်တဲ့အင်အားတရဖြစ်ဟာမတ်စ်အဖွဲ့ကရပ်တည်နေတဲ့ဗျငြိမ်းချမ်းရေးကမဖြစ်နိုင်ဘူးလို့မာကိုရူဘီယိုဟာအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုနဲ့ဂျေရုဆလမ်မှာတွေ့ဆုံခဲ့တော့ပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအရှိလေပိုင်းကိုပထမဦးဆုံးရောက်ရှိလာခဲ့တာဖြစ်ပြီး UAE နဲ့ Saudi Arabia နိုင်ငံတွေကိုလည်းတွားရောက်အောင်မှာပါဒါပေမဲ့ပါလက်စတိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့တော့စီစဉ်မထားပါဘူး။အမေရိကန်သမ္မတထရမ့်ကပါလက်စတိုင်းတွေကိုအာရဗ်နိုင်ငံတွေကလက်ခံထားပြီးအမေရိကန်ကိုဂါဇာဒေသပယ်ပြောင်းပေးဖို့အဆိုပြုထားတာပါ။ပါလက်စတိုင်းတွေကိုမရွှေ့ဘဲဂါဇာပြည်နယ်တိဆောက်ရေးတံပြအဆိုပြုချက်တရအတွက် February 28ရက်နေ့မှာအာရဗ်နိုင်ငံများထိပ်သီးညီလာခံကိုအီဂျစ်ကအိရှိဖြစ်ကမ္ဘာကဋ္ဌပြုခေါ်ထားပါတယ်။ဒီကြလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုအာရဗ်နိုင်ငံများကတောင်းဆိုနေကြပြီးယခင်အမေရိကန်အစိုးရကလည်းသဘောတူထားခဲ့ပါတယ်။ငြိမ်းချမ်းရေးကိုသွားတဲ့ဖြစ်စဉ်ဟာအစည်းအဝေးတစ်ကြိမ်နဲ့ဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကရုရှား-ယူကရိန်းငြိမ်းချမ်းရေးနဲ့ပတ်သက်လို့တင်းငွေနေကပြောကြားလိုက်ပါတယ်။ရုရှားသံတမန်အနေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာ Saudi Arabia ခီးစင်မှာအခုလိုပြောလိုက်တာပါ။ဗလာဒီမာပူတင်ကယူကရိန်းစစ်ပွဲကိုတာရှည်တည်တံ့ပြီးမျှတတဲ့နည်းလမ်းနဲ့အဆုံးသတ်ရေးအတွက်ဆွေးနွေးဖို့စိတ်ဝင်စားမစားကိုလာမယ့်ရက်တွေရက်သက်တပတ်တွေမှာကျွန်တော်တို့တွေ့မြင်ကြရမှာပါလို့မာကိုရူဘီယိုကပြောပါတယ်။အမေရိကန်သမ္မတရဲ့အရှိလေပိုင်းသံတမန်စတိဗ်ဝစ်ကော့ဖ်အမေရိကန်မျိုးသားလုံးချုံရဲ့အကြံပေးမိုက်ဝေါ့စတိုကလည်းဆွေးနွေးပွဲတက်ဖို့အတွက်ဆော်ဒီအာရေဗျနိုင်ငံကိုသွားနေကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ဖြစ်ကောင်းဖြစ်လာနိုင်တဲ့ခရီးစဉ်ကိုပြင်ဆင်ဖို့တရားဝင်ကိုယ်စားလှယ်အဖွဲ့ဟာရီယက်မြို့ကိုရောက်ရှိနေတယ်လို့ယူကရိန်းဝန်ကြီးကပြောပါတယ်။မော်စကိုကဘသူကိုလွတ်မယ်ဆိုတာသူမသိသေးတဲ့အကြောင်းရူဘီယိုကဆိုပါတယ်။ပြောနေတာကတော့အဖွဲ့ဆွေးနွေးပွဲမှာစစ်ဆုံးသက်ရေးအတွက်ယူကရိန်းလဲပါဝင်စကားပြောဖို့ဖြစ်ပါတယ်လို့ရူဘီယိုကပြောပါတယ်။ယူကရိန်းမှာပါပဲဘာဆုံးဖြတ်ချက်မှမချသင့်ဘူးလို့ယူကရိန်းသမ္မတဇယ်လန်စကီကပြောထားတာပါ။ တကယ်ဆွေးနွေးပွဲမှာယူကရိန်းနဲ့ပါရပါမယ်လို့ရူဘီယိုကဆိုပါတယ်
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 32 kHz 6153ညနဲ့40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဒီနေ့အနေနဲ့မနက်ပိုင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။တချို့တောင်အာဖရိကလူပြူတွေကအမေရိကန်သမ္မတထရမ့်ကိုထောက်ခံကြောင်းမြို့တော်ပရီတိုရီယာအမေရိကန်တန်ယုံရှိမှာဆန္ဒထုတ်ဖော်ပြလိုက်ကြပြီးသူတို့ဟာအစိုးရရဲ့လူမျိုးရေးခွဲခြားမှုကိုခံရသူတွေဖြစ်ကြတယ်လို့ပြောလိုက်ကြပါတယ်။သမ္မတထရမ့်လှုပ်ဆောင်ချက်တွေအတွက်ဘုရားသခင်ရဲ့ကျေးဇူးတော်လို့အဓိပ္ပာယ်ရနိုင်တဲ့စာတမ်းတွေနဲ့တခြားစာတမ်းတွေကိုခိုင်ပြီးယာကြည်တဲ့လူပြူတွေကစနေနေ့ကဆန္ဒပြခဲ့ကြတာပါ။တောင်အာဖရိကအစိုးရကပြတ်ထန်းလိုက်တဲ့ဥပဒေအသစ်ကလူပြူလူနည်းစုပေါ်မှာခွဲခြားဆက်ဆံတယ်လို့သူတို့ကမြင်ကြပါတယ်။လူမျိုးတွေဥဆောင်နေတဲ့တောင်အာဖရိကအစိုးရကိုအမေရိကအစိုးရကအကူအညီဖြတ်တောက်တဲ့အမိန့်ကိုလွန်ခဲ့တဲ့တပတ်ကအမေရိကန်သမ္မတထရမ့်ကထုတ်ပြန်ခဲ့ပါတယ်။ Dutch မျိုးနွယ်လူပြူတွေကိုတောင်အာဖရိကဥပဒေအသစ်ကပြစ်မှတ်ထားပြီးသူတို့ရဲ့ပုဂ္ဂလိကမျိုးတွေကိုအစိုးရသိမ်းနိုင်အောင်ခွင့်ပြုခဲ့တယ်လို့ထရမ့်ကသူ့အမိန့်ကြေညာချက်မှာပြောပါတယ်။သူတို့ကိုအမေရိကမှာဒုက္ခတွေအဖြစ်အတိမတ်ပြုလက်ခံမယ်လို့လည်းထရမ့်ကကြေညာခဲ့ပါတယ်။တောင်အာဖရိကတိုင်းပြည်နဲ့ဥပဒေတွေနဲ့ပတ်သက်လို့ထရမ့်ရဲ့ပြောဆိုချက်တွေဟာတရဲမားတွေပုံပြက်တရဲတွေနဲ့ပြည့်နေပြီးဥပဒေအသစ်ကလူမျိုးနဲ့ချိတ်ဆက်နေတဲ့ဆိုတော့တောင်အာဖရိကအစိုးရကတော့ငြင်းဆိုလိုက်ပါတယ်အသက်68နှစ်အရွယ်ပုံရန်ဟမင်းကြီးဟာဆေးရုံမှာဒုတိယနေ့ကောင်းကောင်းအိပ်ပျော်ခဲ့ပြီးနာနဲ့ဆာဆာတရင်စာတွေဖတ်နေတယ်လို့ဗာတီကန်ကပြောလိုက်ပါတယ်ပုံရန်မင်းကြီးဟာရောမမျိုးကဂျမလီဆေးရုံမှာတောက်ကြနေ့ကတက်ခဲ့တာပါဆရာဝန်တွေကပုံရဟမင်းကြီးဟာအသက်ရှူလမ်းကြောင်းမှာပိုးဝင်လာတာလို့ပြောပြီးဆေးဝါးအပြည့်လုံးဝအနားယူဖို့ညွှန်ကြားထားပါတယ်။ဗက်တီကန်ကိုလာအောင်ကြတဲ့ပကြီးဆရာတွေနဲ့အမှုပညာသမားတွေအတွက်တနင်္ဂနွေနေ့ငွေရုံးနေ့ဝတ်ပြုစုတောင်းပွဲကိုတော့ပုံရဟမင်းကြီးအစဗက်တီကန်ယဉ်ကျေးမှုဆရာဖုန်းတော်ကြီးကစုတောင်းပေးခဲ့ပါတယ်။ဆေးရုံပရင်းပေါက်ကနေနှုတ်ဆက်လိုက်မယ်လို့ပြောသည့်ပြီးစောင့်နေကြတဲ့ပရိသတ်ကိုလည်းပုံရဟမင်းကြီးကမနှုတ်ဆက်ဘဲနားနေတော်မူခဲ့ပါတယ်။နေလေဘက်တွေမှာသတင်းစာဖတ်လိုက်နားနေလိုက်ပုံရဟမင်းကြီးကနားနေခဲ့တယ်လို့ဗက်တီကန်ရဲ့ပြောရေးဆိုခွင့်ရှိသူမက်ထီယိုဘရူနီကပြောပါတယ်။2023ကလည်းပုံရဟမင်းကြီးကနမိုနီးယားခေါ်အဆုတ်ရောက်ရောဂါနဲ့ဆေးရုံ၃ရက်တက်ခဲ့ရပါသေးတယ်။2023ပုံရဟမင်းကြီးဖြစ်လာကြတဲ့ကဆိုရင်ဆေးရုံကိုဒါဟာစရုပ်ထမြောက်ဖြစ်တက်ရတာလည်းဖြစ်ပါတယ်။ဆေးရုံမတက်ပြီကပုံရဟမင်းကြီးကလေးပြွန်ရောင်ရမ်းတာခံစားနေရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တနင်္လာနေ့ထိသူ့အလုပ်တွေအားလုံးကိုဖျက်ထားတာပါ။ကြာသိမိကအမေရိကန်နိုင်ငံမှာယာတိဥရုဆိုးဝါးခဲ့တာကြောင့်ကန်တက်ကီပြည်နယ်ကလူ၈ဦးအပါအဝင်အနည်းဆုံးလူ၉ယောက်သေဆုံးခဲ့ကြပါတယ်။ရုတ်တရက်ရေကြီးလာတာကြောင့်လူရချီကဲတင်ခဲ့ရတယ်လို့ကန်တက်ကီပြည်နယ်အုပ်ချုပ်ရေးမှူးအန်ဒီဘီရှော့ကတင်းငူရီနေကပြောလိုက်ပါတယ်။ရေကြီးတဲ့အထက်မှာကားကနစ်သွားခဲ့တာကြောင့်အမေနဲ့အသက်9နှစ်အရွယ်ကလေးတယောက်တို့ပေါဝင်သွားခဲ့ကြတယ်လို့လည်းသူကဆိုပါတယ်။လမ်းတွေပေါ်မှာထွက်ကြဖို့သူကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့စနေတင်းငူရီပိတ်ရက်မှာကန်တာဂီနဲ့တနက်စီပြည်နယ်တချို့နေရာတွေမှာမိုးက6လက်မှရွာသွန်းခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကအကြီးတာမိုးစလပညာရှင် Bob Uravec ကပြောပါတယ်။ရေကြီးရေမိုးရွာချင်းတဲ့ပို့ပြီးအချိန်ကြာလိုက်မယ်လို့ Uravec ကဆိုပါတယ်။ဂျော်ဂျီယာနဲ့ Florida ပြည်နယ်တွေမှာလေဆင်နှာမောင်းသတိပေးချက်ထုတ်ပြန်ထားပြီးကတိရဒေသအနာအမေရိကမြောက်ပိုင်းဘက်ကကုန်းပြင်ဒေသတွေမှာတော့အနှုတ်30ဒီဂရီစင်တီဂရိတ်ထိအေးနေပါတယ်။ဒါကူတာနဲ့မင်နီဆိုတာပြည်နယ်တွေမှာလည်းအနှုတ်45စင်တီဂရိတ်ထိအေးလိမ့်မယ်လို့မျှော်လင့်ထားသလိုနယူးယောက်ပြည်နယ်မြောက်ပိုင်းအပါအဝင်အရှေ့မြောက်ပိုင်းကန်ယူရာပြည်နယ်တွေမှာလည်းစီးနှင်းကျပြီးတနအီမိုင်60နှုတ်ထိလေပြင်းတွေကျရောက်နိုင်တယ်လို့မိုးလေဝသကသတိပေးထားပါတယ်ခဗျာ
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဆရာဦးတင်မောင်တန်းကပြောပြခဲ့တာဖြစ်ပါရယ်ခင်ဗျာရန်ကုန်တိုင်းအင်းစိတ်ထောင်တွင်းကရိန်ဂျာအကျဉ်းသား900ကျော်ကိုစစ်ကောင်စီကဖေဖော်ဝါရီလ16ရက်နေ့မှာရခိုင်ပြည်စစ်တွေမျိုးကိုပို့ဆောင်ဖို့ခေါ်ဆောင်သွားကြောင်းနိုင်ငံရေးအကျဉ်းသားများအရေးဆောင်ရွက်တဲ့အဖွဲ့တစ်ခုကပြောပါရယ် VOA သတင်းတောက်မှအေးအေးမှသတင်းပေးပို့ထားပါရယ်ခင်ဗျာ
မြန်မာစစ်ကောင်စီကမြန်မာပြည်အနှံ့မှာဖမ်းဆီးထားတဲ့ရိုဟင်ဂျာတွေကိုဖေဖော်ဝါရီလအတွင်းမှာအင်းစိန်ထောင်ကိုပို့ပြီးဆုထားရာကနေဖေဖော်ဝါရီလ16ရက်နေ့မှာစစ်ကောင်စီကရုတ်တရက်လာရောက်ခေါ်ထုတ်သွားခဲ့တာပါလွတ်ပေးမယ်ဆိုတဲ့သတင်းမကြေညာပဲလွတ်ရက်စီတာတစ်နှစ်ကျော်ကြာပြီဖြစ်တဲ့ရိုဟင်ဂျာတွေကိုရုတ်တရက်ခေါ်ထုတ်သွားခဲ့တာဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPMM ကဥဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်
လူကြီးက930နဲ့မှာ6ဦးသူတို့ခေါ်ထုတ်မယ်ဆိုတော့အချက်လက်ကျွန်တော်ရခဲ့တာရှိရပေါ့နော်ဒီနေ့သူတို့လွတ်ပြလိုက်တာက936ဦးထဲမှာမှာအမျိုးသား78ဦးကိုတော့သူတို့ခြံထားခဲ့တယ်ဘာလို့ခြံထားခဲ့မှန်းတော့ကျွန်တော်မသိဘူးဒါပေမဲ့အမျိုးသား984ဦးအမျိုးသမီး969ဦးကလေးငယ်ကလေးပေါ့နော်အရွယ်ကလေးအရွယ်မြောက်တည်းကလေး68ဦးပေါ့စုစုပေါင်းသူတို့ဒီ900ကျော်ပေါ့နော်သူတို့ဒီစစ်တွေကိုပို့မယ်ဆိုမှတော့ဒီမနေ့6နာရီလောက်ကနေတော့လာခေါ်ထုတ်သွားတယ်ကဟုတ
်ဖေဖော်ဝါရီလ10ရက်နေ့ဝင်းကျင်ကအချင်းထောင်အသီးသီးမှရှိတဲ့ရိုဟင်ဂျာတွေကိုကားတွေနဲ့ခေါ်လာပြီးအင်းစိန်ထောင်ကိုရွှေ့ထားခဲ့တာပါအခုစုထားတဲ့ရိုဟင်ဂျာအမျိုးသားအင်အား900ကျော်လောက်ကိုစစ်မြေပြင်မှာစစ်မှုထမ်းဖို့နဲ့လူသားဒဏ္ဍာရီအနေနဲ့အသုံးပြုမှကိုစိုးရိမ်တယ်လို့လည်းဦးတိုက်ထွန်းကပြောပါတယ
်အခုလို့ဆိုသူတို့လွတ်ပြေးတဲ့နေရာကစစ်တွေကိုသူတို့တွားပို့မယ်လို့ပြောတယ်ပေါ့နော်စစ်တွေကိုပို့မယ်လို့ပြောတယ်အဲတော့တို့တော့လည်းပဲလက်ရှိစစ်တွေကကျွန်တော်အစီအစဉ်စစ်မြေပြင်ဖြစ်နေတယ်ပေါ့အာရခတ်တတော်နဲ့စစ်ကောင်စီနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေမျိုးမှာသူတို့စစ်မှုထမ်းရမယ့်အခြေအနေတွေနဲ့လည်းနေဆိုင်ရဖို့ဒါကတော့အတော်များတယ်ပေါ့နော်နောက်တစ်ခုကလူသားတိုင်းအနေနဲ့လည်းဒါအတုံးချခံရတဲ့ပဲအခြေအနေတွေနဲ့လည်းရင်ဆိုင်ရနိုင်ကြတော့တော်တော်များတယ်လို့ပဲကျွန်တော်ပြောလို့ရပါတယ်
စနေနေ့တုန်းကတော့အင်းစိန်ထောင်ထဲကိုလဝကဝန်ထမ်းတွေလာပြီးရိုဟင်ဂျာတွေကိုအထောက်ထားလက်မှတ်တွေလုပ်ပေးတာတွေရှိတယ်လို့လဲဆိုပါတယ်။
အဲ့တော့မနေ့ကလည်းလဝကကအင်အား50နဲ့100ကျော်လောက်ကအဲ့ဒီရိုဟင်ဂျာ900ကျော်ကိုသူတို့လာရောက်စစ်ဆေးပြီးမှအထောက်ထားကတချို့လုပ်သွားတယ်ဆိုတာကျွန်တော်သိထားတယ်
။ရိုဟင်ဂျာ900ကျော်ကိုတော့အင်းစိန်ထောင်ကနေရခိုင်ကိုပို့ဖို့အတွက်ရေလမ်းကိုအသုံးပြုတယ်လို့လည်းဦးတိုက်ထွန်းကပြောပါတယ်အခုဆိုရင်စစ်ကောင်စီကအာဏာသိမ်းချိန်ကစလို့ဖမ်းဆီးခံရသူစုစုပေါင်း 28,594 ဦးရှိပြီးအဲ့ဒီထဲက 11,829 ဦးကတော့ထိမ့်သိမ်းခံရဆဲဖြစ်တယ်လို့ထိမ့်သိမ်းခံရသူတွေထဲက 13,329 ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကဖေဖော်ဝါရီလ14ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင
်။ဖြစ်ပါရခင်ဗျာ။မြန်မာခေါင်းဆောင်တွေအပေါ်ထုတ်ပြန်ထားတဲ့အာဂျင်တီးနားတရားရုံးရဲ့ဖမ်းဝရံကိုပုံမူထိရောက်အောင်နိုင်ငံတကာပံ့ပိုးကူညီမှုရဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အခိုင်အမာဆောင်ရွက်ပေးဖို့လိုအပ်ကြောင်းအာဂျင်တီးနားလူ့ခွင့်ရေးရှင်တွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစစ်ကောင်းဆောင်တွေကိုအဓိကပြစ်မှတ်ထားဖမ်းဝရမ်းထုတ်ခဲ့တဲ့အာဂျင်တီးနားတရားရုံးအမိန့်နဲ့ပတ်သက်လို့ရိုဟင်ဂျာအကျိုးဆောင်ရှိနေလဲဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းသောမတ်စ်ကင်တာနာကိုမိုင်းအင်ဂျင်နိုင်ကဇုံးကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖြတ်တဲ့အမှုစွဲချက်တင်ခံထားရတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအဓိကထားဖမ်းဝရမ်းထုတ်လိုက်ကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒါ့အပြင်စစ်ဘက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2019ခုနှစ်ကသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရက်သားခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူခွင့်ရေးရှင်နေတောမတ်စ်ကင်တာနာကိုဆက်သွယ်မေးမြန်းထားပါတယ
် Thank you Mr. Quintana for joining with us So first of all ပထမဦးဆုံးအနေနဲ့အာဂျင်တီးနားတရားရုံးကနေပြီးတော့မြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်လိုက်တဲ့ကိစ္စမှာအရက်သားခေါင်းဆောင်တွေပါနေတဲ့အကြောင်းရင်းကိုရှင်းပြပေးပါရှင
် So this is what's happening here in Argentina in the case
အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရိုဟင်ဂျာအမှုမှာစစ်စေးတောင်ဝန်ကအစိုးရအရှိနေကတဆင့်အသက်မတည်ပဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာတွေရဲ့ထွက်ဆိုချက်တွေအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်တရား IIMM ကနေလည်းအထောက်ထားအများပြားစာရွက်စာတမ်းတွေကိုလက်ခံရရှိခဲ့ပါတယ်ဒီချက်ပေါ်အခြေခံပြီးတော့အစိုးရအရှိနေကတရားရုံးကိုမြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ် ဒီမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့ Britain အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ BRO UK ကလည်းဖန်ဝရန်ထုတ်ဖို့လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်နှစ်ခုရဲ့အဓိကကွာခြားချက်ကတော့ကျွန်တော်တင်ပြထားတာကဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တခြားကုလကဲမှုအစင်းစင်မှာရှိတဲ့စစ်ဗိုလ်ချုပ်အရာရှိတွေပဲဖြစ်ပါတယ်။အာဂျင်တီးနားတရားရုံးရဲ့စုံစမ်းစစ်ဆေးမှုအစ်စ်မှာအရသာကောင်းဆောင်တွေကိုပါဖန်ဝရန်ထုတ်ဖို့မသင့်တော်ဘူးလို့ကျွန်တော်တို့ကယူဆပါတယ်။ဒါကကျွန်တော်တို့ရဲ့ယက်တီချက်ပါ။ဒါမဲ့လည်းအစိုးရရှေ့နေဘက်ကကွဲပြားတဲ့သဘောထားရှိခဲ့ပါတယ်။သူတို့ရဲ့တင်ပြချက်မှာစစ်တပ်ရာရှိတွေသာမကပဲဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့လိုအရသာကောင်းဆောင်တွေပါဝင်ခဲ့ပါတယ်။အဲ့ဒီနောက်တရားရုံးကနေတောင်းဆိုချက်နှစ်ခုလုံးကိုလက်ခံပြီးအချိန်ယူသုံးသပ်ပြီးတဲ့နောက်ကြာသပတေးနေ့ကထုတ်ပြန်တဲ့ဖန်ဝရမ်းမှာအရသာကောင်းဆောင်တွေရဲ့အမိတွေကိုပါထည့်သွင်းခဲ့တာပါကျွန်တော်တို့ကတော့အခုချိန်မြန်မာနိုင်ငံမှာဆစ်အာနာတိန်းထားချိန်ဒေါအောင်ဆန်းစုကြည်တို့အရသာတွေကိုထည့်သွင်းဖို့မသင့်တော်ကြောင်းတင်ပြခဲ့ပေမဲ့ကံမကောင်းစွာနဲ့ပဲတရားရုံးကအစိုးရရှေ့နေရဲ့တင်သွင်းချက်ဖြစ်တဲ့ဖန်ဝရမ်းမှာစစ်တပ်အရာရှိတွေသာမကဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကိုလည်းထည့်သွင်းထားတာကိုလက်ခံခဲ့တာဖြစ်ပါတယ်
။ So how many civilian leaders Argentina တရားရုံးကထုတ်တဲ့ဖန်ဝရမ်းမှာအရသာခေါင်းဆောင်ကဘယ်နှစ်ယောက်ပါပါလဲ?
We speak about only two leaders, Aung San Suu Kyi and Tin Kyo.
Then ဒီဖန်ဝရမ်းမှာအရသာခေါင်းဆောင်ဆိုရင်နှစ်ဦးပါပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်ပါ။နောက်အရသာကတော့2018ခုနှစ်ကရိုဟင်ဂျာတွေကိုစစ်တပ်နိုင်နှင်းတဲ့စစ်ဆေးမှာစစ်တပ်ကိုကူညီဆောင်ရွက်ပေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ်
။ Why did the court decide ဒီ Argentina တရားရုံးကနေဖန်ရန်ထုတ်တဲ့စီရင်ချက်မှာဒီစစ်ကောင်းဆောင်နေတာမကောက်ဘောနော်။အရသာကောင်းဆောင်တွေကိုဘာကြောင့်ထည့်သွင်းရတာလဲရှင
်။ In our view the file contains a lot of evidence pointing to the military. Okay?
Are you Misho Yadari go Tatya Mune Patalo Dashin Jaya Duriya Tatsu Jedi Yayo Tacha Songa Sisi Jedi Yaba Siddha Ka Pawan Patani Ya Thao Thari Mya Yishi Bari Name Yapha Gaung Naung Liba Patala Sure Megon Suen Do Siddha Pawan Patani Ya Sure Aphi Lu Miu Pya Pya Tata Pya Lu Ma Yaba 2018 Kune Ka Lu Miu Dung Tatya Mugu Pya Khe 2018ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတဲ့အချိန်မှာအရသာအစိုးရကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာအရပ်ဖတ်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီးဖြစ်တဲ့အတွက်ဖန်ဝရန်စရဲမှာတစ်ခါတည်းထည့်သွင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ
် Given the challenges of ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖန်ဝရန်မှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် The first step will be for the Argentinian court to send a communication to Interpol
ပထမဆုံးအာဂျင်တီးနားတရားရုံးကနေအင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖန်ဝရပို့ပေးရမှာဖြစ်ပါတယ်အဲ့နောက်နိုင်ငံတကာမှာဒီဖန်ဝရနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့အင်တာပိုအဖွဲ့ကလုပ်ရမှာဖြစ်ပါတယ်။ဒါမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းတွေလည်းဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်နေတော့ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူး။နိုင်ငံကအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကအဓိကကိစ္စဖြစ်နေပါတယ်။ဥရောပသမဂ္ဂအမေရိကန်ဗြိတိန်နဲ့အာဆီယံတို့လိုမိဘအဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချဉ်းကပ်ဆောင်ရွက်ဖို့ရှိပါတယ်
။ Given the challenges of the international law, ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖန်ရမ်းမှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် First let me tell you that this is the first time in history of Burma.that the military
ရိုဂျာလီနဲ့တခြားတိုင်းသားလူမျိုးစုတွေပေါ်ကျူးလွန်တဲ့စစ်တပ်ရဲ့ပြစ်မှုတွေအတွက်နိုင်ငံကတရားရုံးတရုံးကဆင့်ခေါ်တာဟာမြန်မာနိုင်ငံအတွက်ပထမဆုံးကြိမ်ဖြစ်ပါတယ်။အမှုကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုဖမ်းဆီးထုတ်လိုက်တဲ့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ဟာတာဝန်ခံမှုနဲ့ပတ်သက်လို့တည်တာထင်ရှားတဲ့အပြောင်းအလဲဖြစ်ပြီးတော့တရားမျှတမှုအတွက်နိုင်ငံကပါဝင်ကြိုးပမ်းတဲ့သမိုင်းဝင်ခြေလှမ်းတင်လဲဖြစ်ပါတယ်။လုံးလမြတ်တဲ့တရားရေးလုပ်ငန်းစဉ်တွေပါဝင်တဲ့တမာတမတ်ရှိတဲ့နိုင်ငံတကာတရားရုံးတရုတ်ရဲ့စီရင်ချက်ဟာမြန်မာစစ်ကောင်းဆောင်တွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူရမယ်ဆိုတဲ့စံနမူနာအစ်စ်ကိုပြသလိုက်တာလည်းဖြစ်ပါတယ်
Can you discuss the legal basis? အဲ့တော့ဒီအနာဂတ်မှာတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဆိုလို့ရှိရင်ဒီ performance မှာပါဝင်နေသူတွေနဲ့ပတ်သက်ပြီးတော့ဥပဒေအကြောင်းအရာဘယ်လိုဖြစ်လာမလဲရှင
် The basis for this decision here I said it before is the amount of
power ထုတ်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အခြေခံအကြောင်းရင်းကတော့ Argentina တရားရုံးနဲ့အစိုးရရှိနေတဲ့ဘက်မှာစုဆောင်းထားတဲ့ရပြလာတဲ့တပ်တွေထောက်ထားနေရှိနေတာပါ။ဥပမာအဖြစ်အသက်မတည်ဘဲလွတ်မြောက်ခဲ့တဲ့ Rohingya 9ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဘဇားကနေ Argentina နိုင်ငံကို2023ခုနှစ်ကရောက်ရှိလာခဲ့ပြီးတရားရုံးမှာကိုယ်တိုင်ထွက်ဆိုနိုင်ခဲ့ကြပါတယ်။ဒီလိုထွက်ဆိုချက်တွေကြောင့်နိုင်ငံတကာဖမ်းဝမ်းထုတ်ဖို့ Argentina တရားသူကြီးတွေအတွက်လုံလောက်တဲ့အကြောင်းရင်းတစ်ခုတည်းဖြစ်ပါတယ်။ဒါက Argentina တရားရုံးမှာရှိတဲ့များပြားလာတဲ့တပ်တွေထောက်ထားတွေကဥပမာတစ်ခုဖြစ်ပါတယ်။အခြေအမြင့်ရှိရှိနဲ့တရားဥပဒေနဲ့အညီဆောင်ရွက်ခဲ့တဲ့သုံးဖြတ်ချက်လည်းဖြစ်ပါတယ်။လေးနှစ်ကြာစုံစမ်းပြီးတဲ့နောက်အထူးသဖြင့်စစ်ကောင်းဆောင်တွေမှာတာဝန်ရှိနေတာနဲ့တာဝန်ရှိနေတဲ့အချက်ကိုဘလို့မှရှောင်လွှဲလို့မရဘူးဆိုတာတရားသူကြီးတွေကတွေ့မြင်ခဲ့တာလည်းဖြစ်ပါတယ်
။ So what is the immediate impact on the Myanmar military? အဲ့တော့ဒီဖန်ဝရန်ကမြန်မာစစ်ကောင်းဆောင်တွေနဲ့စစ်ဖက်အရာရှိတွေပေါ်ကြတော့ဟိုချက်ချင်းပေါ့နော်အကျိုးသက်ရောက်မှုကရောဘလို့ရှိမလဲရှင်။
This decision from the Argentinian court will be sent to the Myanmar current.
လက်ရှိချိန်မှာတော့ Argentina တရားရုံးကနေဖမ်းဝမ်းထုတ်လိုက်တဲ့ဆိုတဲ့အကြေချက်ကိုမြန်မာစစ်ကောင်စီကိုတရားဝင်ပေးပို့ရမှာဖြစ်ပါတယ်။အဲ့ဒါပြီးတာနဲ့စစ်ကောင်စီကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျွန်တော်တို့မြင်တွေ့ရမှာပါ။ရုံးကြတဲ့ပေါ်တက်ရောက်မှုနဲ့ပတ်သက်လာရင်ဒါဟာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဖိနှိပ်မှုတွေအတွက်နိုင်ငံတကာကလစ်လူပြုမထားဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်။ဒီမှုကိုအာဂျင်တီးနားတရားရုံးကနေလက်ခံကင်တွယ်ဖို့ရုံးကြအဖွဲ့အစည်းတွေကိုယ်တိုင်အခက်အခဲတွေဖြတ်တန်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။သူတို့အတွက်ဒါဟာတရားမျှတမှုစီဥတီတဲ့အရေးကြီးတဲ့ပထမခြေလှမ်းပါပဲ။တာဝန်ခံမှုဆိုတာကိုဖြစ်လာဖို့အတွက်ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာရှည်လျားပြီးတော့အောင်မြင်မှုဆုံးရှုံးမှုတွေနဲ့ပြည့်နေတာပါ။အခုချိန်မှာတရားမျှတမှုအတွက်ခြေလှမ်းစတင်လိုက်တာဖြစ်ပြီးတော့2019ခုနှစ်မှာရိုဟင်ဂျာတွေရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့အဖြစ်အပျက်တွေအတွက်တရားမျှတမှုရဖို့အားဖြည့်ပေးလိုက်တာဖြစ်ပါတယ်
။ What role did you play in initiating? အခုလို Argentina တရားရုံးကနေပြီးတော့ရိုဟင်ဂျာအမှုကိုကင်တွယ်စစ်ဆေးဖို့ဆုံးဖြတ်ခဲ့ရမှာဒီ Mr. Quintana ကဘယ်အခန်းကဏ္ဍကနေပြီးတော့ပါဝင်ခဲ့တယ်လဲ။နောက်ပြီးတော့ဘလို့စိန်ခေါ်မှုဘလို့အခက်ခဲတွေ
He has been the legal representative of the Burmese Rohingya organization UK.
ရင်းချေတဲ့မြန်မာရိုဟင်ဂျာဖွဲ့ရဦးတွေတောင်းနေတဲ့2019ခုနှစ်ကအာဂျင်တီးနားတရားရုံးမှာအမှုတိုင်ကြားချက်ကိုကျွန်တော်တင်သွင်းခဲ့ပါတယ်။အဲဒီချိန်ကစပြီးဥပဒေရေးရနဲ့ပတ်သက်လို့ကျွန်တော်မမောမပန်းလှုပ်ဆောင်ခဲ့သလိုအထောက်အထားများပြားကိုလည်းမိဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအတိအမှတ်ပြုခဲ့တဲ့အမေရိကန်နိုင်ငံသားဌာနအနေနဲ့အာဂျင်တီးနားတရားရုံးနဲ့ဥပဒေဆော်ဖို့အတွက်လည်းကျွန်တော်တို့ကြိုးပမ်းခဲ့ပါတယ်။အခုလိုကိစ္စရဲ့မြို့မှာနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။ဒီနေရာမှာရှုပ်ထွေးပြီးတော့စိန်ခေါ်မှုခက်ခဲတွေရှိပေမဲ့လည်းအခုခါမှာရလဒ်တွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီ။ရိုဟင်ဂျာတွေအတွက်ဥပဒေကြောင်းအရအရှိနေအဖြစ်ဒီအောင်မြင်မှုအတွက်ဂုဏ်ယူမိပါတယ်
။ What are the next steps in this?case and what action အခုလိုဒီဖန်ဝရန်ထုတ်ပြီးတဲ့အခါမှာနောက်တစ်ဆင့်ကရောဗာဆက်လုပ်မလဲရှင်ဒီဖန်ဝရန်ကိုအသက်ဝင်ဖို့နိုင်ငံတကာအတိုင်းဝိုင်းကဘလို့အရေးယူမှုတွေရောလှုပ်ဆောင်နိုင်မလဲရှင
် A very specific expectation that we have isthat the United Nations Human Rights Council which is the
body ကနော်လင်နာကတော့ရိုဟင်ဂျာအကြက်တဲနဲ့မြန်မာစစ်ရာဇဝမှုတွေကိုကင်တွယ်ဖြေရှင်းနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးရဲ့ဖောင်ရန်ဆုံးဖြတ်ချက်ကိုသူတို့ရဲ့လုပ်ငန်းစဉ်မှာပေါင်းစပ်ထည့်သွင်းဖို့ဖြစ်ပါတယ်ဒီဖောင်ရန်ကိုအကောင့်ထဲပေါ်ဖို့အတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာထည့်သွင်းရမှာဖြစ်ပါတယ်လက်တွေ့အကောင့်ထဲပေါ်လာဖို့ကုလသမဂ္ဂအနေနဲ့ပုံမတက်ကြွတဲ့အခမ်းအနားကနေပါဝင်ဖို့လိုပါတယ်အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရီရိုဟင်ဂျာအမှုကို IIMM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာရန်ရအဖွဲ့ကထောက်ခံထားပြီးတော့ရေးကြီးတဲ့အချက်လက်တွေကိုလည်းပံ့ပိုးပေးနေပါတယ်အခုဖောင်ရန်ပြထားအမှာဖွဲ့ဝင်နိုင်ငံတွေကိုကူညီပေးဖို့ကုလသမဂ္ဂရဲ့ခိုင်မာတဲ့နိုင်ငံရေးကတိကဝတ်တစ်ခုလိုအပ်နေပါတယ်
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုအကြံပေးလို့ရဆိုရင်တော့ VOAကျွန်တော်တို့ VOA ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရိုက်သားပေးပို့နိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
February လတတိယတနင်္လာနေ့ဟာအမေရိကန်မှာသမ္မတအများနေ့ပါဘူလော့ကတိုင်းပြည်ရဲ့ပထမဦးဆုံးသမ္မတ George Washington ကိုအထိမ့်မှပြုတာဖြစ်ပေမဲ့1868ခရိုင်ကဒီယုံပိရဲ့ဟာအိဗရာဟင်လင်ကွန်းကိုလည်းဂုံပြုတဲ့နေ့ဖြစ်လာခဲ့ပါတယ်။ဒီကနေ့မှာတော့တိုင်းပြည်ရဲ့သမ္မတအားလုံးကိုအသိမှတ်ပြုတဲ့နေ့ဖြစ်ပါတယ်။ဒီနေ့ဟာ George Washington ရဲ့ February 22ရက်မွေးနေ့အထိမ့်မှပွဲဖြစ်စခဲ့တာပါ။တော်လန်စစ်နဲ့အဲ့ဒီနောက်ပိုင်းကာလအမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုသူနဲ့ခေတ္တတခြားသူတွေထက် George Washington ကလမ်းညွှန်ပြခဲ့တာဖြစ်ပါတယ်။ကိုလိုနီကာလကိုအဆုံးသတ်စေခဲ့တဲ့စစ်ပဋိပက္ခက6နှစ်ကြာခဲ့ပြီးအမေရိကန်နိုင်ငံကိုကိုယ်စားပြုဒီမိုကရေစီလမ်းကြောင်းတစ်ပေါ်တင်ပေးခဲ့ပါတယ်။တကယ်တော့အောင်မြင်တဲ့စစ်ကောင်းဆောင်တစ်ယောက်ဖြစ်တာမှခပဲ George Washington ကိုတိုင်းပြည်ရဲ့ဖခင်ဖြစ်ပါသုံးနှုန်းခေါ်ဝေါ်ခဲ့ကြတာပါ။မှန်တယ်တော့လေစစ်ပီးအရသားဘဝသူ့ရဲ့ဆောင်ရွက်ချက်တွေဟာနောက်ဆက်ခံတဲ့သမ္မတတွေအတွက်ပမာပြုစရာဖြစ်ခဲ့ပါတယ်။နိုင်ငံကိုခိုင်မာတဲ့ဗန္ဒရဲ့အုံမြင့်ပေါ်မှာသူတည်ဆောက်ခဲ့ပါတယ်။တိုက်ပွဲတွေကဒီတည်ငြိမ်ဒီမိုကရေစီကြပြီးဥပဒေနဲ့အညီအုပ်ချုပ်တဲ့အစိုးရမွေးဖွားဖြစ်တည်လာခဲ့တဲ့အထိအမေရိကန်ပြည်ထောင်စုကိုသူဦးဆောင်ခဲ့တာပါ။လက်နက်တပ်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ရေကောက်တင်နောက်လိုက်တဲ့ခေါင်းဆောင်ကိုငြိမ်ငြိမ်ချမ်းချမ်းအာဏာလွှဲပြောင်းပေးခြင်းအဖြစ်အနာဂတ်သမ္မတအားလုံးအတွက်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ချက်ကို George Washington ကရှေ့ပြေးလှုပ်ဆောင်ပြခဲ့ပါတယ်။ Washington ရဲ့လမ်းညွှန်ချက်သာမရှိခဲ့ရင်အမေရိကန်ပြည်ထောင်စုဟာဒီကနေ့မြင်ရတဲ့တိုင်းပြည်မျိုးဖြစ်ကောင်းမှဖြစ်ပါမယ်အလားတူပါပဲ February 12ရက်နေ့မှာမွေးနေ့ကြာရောက်တဲ့ Abraham Lincoln ဟာလည်းပြည်တွင်းစစ်အတွက်မှာအမေရိကန်ပြည်ထောင်စုကိုပဲ့ကန်သွားနိုင်ခဲ့ပါတယ်ဒီပြည်တွင်းစစ်ကတိုင်းပြည်ပြိုကွဲသွားနိုင်တဲ့စစ်မျိုးလည်းဖြစ်ပါတယ်ဒါပေမဲ့ Lincoln ဟာမြောက်ပိုင်းပြည်နယ်တွေကလူထုသဘောထားတွေစီလုံးခိုင်မာစေခဲ့ပြီးကျွန်းစနစ်အဆုံးသတ်ဖို့လိုအပ်ကြောင်းနိုင်ငံရေးသဘောတူညီချက်ရရှိအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ခွဲထွက်လို့တဲ့ပြည်နယ်တွေကြဆုံးသွားခဲ့ရပြီးနောက်ဆုံးမှာတိုင်းပြည်ဟာအရင်ကမရှိခဲ့ဘူးတဲ့စီးလုံးမှုမျိုးနဲ့ညှို့ညွတ်ခဲ့ကြပါတယ်ပြည်တွင်းစစ်မဖြစ်ခင်တုန်းကတော့အမေရိကန်ပြည်ထောင်စုဟာအားနည်းတဲ့ဗဟိုအစိုးရအောက်မှာအားကောင်းတဲ့နိုင်ငံရေးအဖွဲ့အစည်းနဲ့အဆောက်အအုံတွေစုစည်းထားဖို့မျိုးဖြစ်ပါတယ်လင်းတတာသွေးမြေကြတိုက်ခိုက်ပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တဲ့တိုင်းပြည်ကတော့ခိုင်မာအားကောင်းတဲ့ဗဟိုအစိုးရအောက်မှာစီးလုံးညှို့ညွတ်ပုံမျိုးဖြစ်ပါတယ်George Washington နဲ့ Abraham Lincoln တို့ဟာခိုင်မာအားကောင်းတဲ့အစိုးရအောက်မှာပြည်သူလူထုစီးလုံးညီညွတ်ရေးဟာခွဲမရတဲ့လိုအပ်ချက်ဖြစ်တဲ့ဆိုတာသိနားလည်ကြတဲ့စစ်ကာလခေါင်းဆောင်တွေဖြစ်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာလူကြုံခေါင်းဆောင်တွေရှိတာအကုန်ယူစရာပါ။ယူသားသားပြောရရင်လက်တဆုပ်စာခေါင်းဆောင်တွေကတော့လိုအပ်ချက်တွေရှိနေတာလည်းအမှန်ပါ။ဒါပေမဲ့ George Washington နဲ့ Abraham Lincoln တို့လောက်ဘယ်သူကမှကြီးမားတဲ့တည်ရောက်မှုမရှိခဲ့ကြပါဘူး။ဒီနေ့ဟာသူတို့တွေကိုကျွန်တော်တို့ကအထိတ်မှပြူကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဖြစ်လာကြတဲ့ကရာစုပေါင်းများစွာအမွေနှစ်ချန်ထားခဲ့ကြသူတွေကိုဂုဏ်ပြုကြတာလည်းဖြစ်ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ပေးခဲ့တာကတော့ VO ရဲ့အာဘော်မဟုတ်ပဲအမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပါတယ်ခင်ဗျာမကြာခင်အချိန်တွင်းမှာတော့ပုံမှန်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season နေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခဲ Radio season ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1165လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်ပါတယ် VOA ညာချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာ ဟိုင်ဒိုမီတာ 25 kHz 11.83 ည ဟိုင်ဒိုမီတာ 30 kHz 9.63 ည တို့အပြင် ပထမပိုင်း 나이 ဝန်နဲ့ စနေတနင်္ဂနွေမှာ ထပ်တိုးလိုင်းလက်မီတာ 190 kHz 1905 တို့ကနေထုတ်လွှင့်ပေးနေပါတယ် အစီအစဉ်အစအဆုံးကို လူရုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက် စာမျက်နှာတွေကနေပြီးတော့လဲ 나စင်ကြည့်ရှုနိုင်ပါတယ် ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာ မနက်ခင်း ဖြစ်ကြပါစေ တော်တာရှင်များ ခင်ဗျာ VOA American အတန်ရဲ့ မြန်မာပြည် တနင်းလာနေ မနက်ခင်း အစီအစဉ်တွေကို မနက် 9:00 ဆက်လက် ထုတ်လွှင့်ပေးနေပါတယ် အခုတော့ ပုံမှန် ထုတ်လွှင့်ပေးနေကြ အပတ်စဉ် အစီအစဉ်တွေကို တင်ဆက်ပေးပါရမယ် အခုအရင်ဆုံးကတော့ ကမ္ဘာ မြန်မာ မီဒီယာ မြင်ကွင်းကဏ္ဍပါ တမနာ ထရန့် ဒုတိယ တက်တန် စကြိမ်မှာ အမေရိကန် ပြည်တွင်းရေးရော နိုင်ငံခြားရေး မူဝါဒတွေပါ ရုပ်တရက် ပြောင်းလဲလာပါတယ် ဒီလိုအခြေအနေတွေကြောင့် မြန်မာတော်လှန်ရေးဟာ နိုင်ငံတကာ အထူးသဖြင့် အနောက်အုပ်စုနိုင်ငံကြီးတွေရဲ့ ထိရောက်တဲ့အကူအညီရဖို့မလွယ်ဘူး ဒါကြောင့် မြန်မာနိုင်ငံရဲ့အနာဂတ်ဟာ ပြည်တွင်းစစ်ပေါ်မှာမူတည်နေတယ်လို့ ပါမောက်ခတိတီနဲ့ပေါင်စူဒီရက်စ်ကကောက်ချက်ချပါတယ် ဒါပြင် NUG ကိုလည်းအမြန်ဆုံးပြန်လည်ဖွဲ့စည်းဖို့လိုအပ်နေတယ်လို့အကြံပြုထားပါတယ်ဘာကြောင့် မှာလဲ ဒီအကြောင်းတွေကိုကမ္ဘာ မြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွေးနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေပြည်တွင်းစစ်အလားအလာပေါ်တည်နေတဲ့မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်နေတဲ့သဘောရှိတယ်လို့ပမောက်ခတီတီနံပေါင်စုဒီရက်ကောက်ချက်ချပါတယ်သူဆိုလိုတာက ရဘူးပြည်တွင်းမှာစစ်နိုင်တပ်ရေးကသာအခရာဖြစ်တယ်လို့ဆိုလိုတာပါမြန်မာပြည်တွင်းစစ်၄နှစ်အကြာဆိုတဲ့ဆောင်းပါးမှာပမောက္ခတီတီနံပေါင်စုဒီရက်ကရေးသားထားတာပါအဲ့ဒီဆောင်းပါးကိုတော့ဘန်ကောက်ပို့သတင်းစာမှာဖေဖော်ဝါရီ3ရက်နေ့ကဖော်ပြခဲ့တာဖြစ်ပါတယ်ဒေါ်နယ်ထရန့်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းစတင်ချိန်မှာအမေရိကန်ပြည်တွင်းရေးနဲ့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေရုတ်တရက်အပြောင်းလဲတွေရှိလာတယ်။ယူကရိန်းစစ်ပွဲကြောင့်ဥရောပသမဂ္ဂဟာလည်းရုရှားရဲ့ချင်းကြောက်ချင်းကိုခံနေရတယ်။ဂျပန်ဟာလည်းသူ့ပြည်တွင်းနိုင်ငံရေးနှုံမှနစ်နေတယ်။ဒါကြောင့်မြန်မာဒေါ်လာရေးဟာအမေရိကန်ဥရောပသမဂ္ဂဂျပန်တို့ရဲ့ထိရောက်တဲ့အကူအညီတွေမရနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်ပေါ်မှာသာမူတည်နေတယ်လို့ဆောင်းပါရှင်ပမောက္ခတီတီနံပေါင်စုဒီရက်ကကောက်ချက်ချရေးသားထားတာဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ဩစာချဲ့ထွင်မှုနဲ့အာဆီယံတို့ရဲ့အားထုတ်မှုတွေကတော့မြမအနာဂတ်ပေါ်မှာအကန့်အသတ်နဲ့သာအကျိုးသက်ရောက်မှုရှိနိုင်တယ်။သူ့သဘောနဲ့သူအာဏာသိမ်းပြီးပြဿနာကိုစတင်ဖန်တီးခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတော့တရုတ်ကဆက်လက်ရှိစေခြင်းဟာမတူဘူးလို့လဲပမောက္ခတီတီနံပေါင်စုဒီရက်ကဆောင်းပါးမှာဆက်လက်ရေးသားထားတာတွေ့ရပါတယ်။ဤသူစန္ဒာနဲ့ရွေးကောက်တင်မြှောက်ထားတဲ့NRI အစိုးရထံကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့စစ်တပ်ကအာဏာသိမ်းခဲ့တာ၄နှစ်တင်းတင်းရှိခဲ့ပါပြီစစ်တပ်ကအာဏာသိမ်းတာ၄နှစ်ရှိချိန်မှာတော့ပြည်တွင်းစစ်ပုံမှုပြင်းထန်လာပြီးနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကဏ္ဍအသီးသီးမှာဘယ်ကဏ္ဍကိုပဲကြည့်ကြည့်အဖက်ဖက်ကယိုယွင်းကြဆင်းနေတာကိုတွေ့ကြရမှာဖြစ်ပါတယ်ရုပ်စွာဆုံးလျှက်စစ်မီတောင်မှန်မှန်မပေးနိုင်တော့တဲ့အခြေအနေပါလျှက်စစ်တာအထုတ်လုပ်မှုကိန်းကနန်းတွေကိုပဲကြည့်ကြရအောင်ပါ2021စစ်တပ်ကအာဏာသိမ်းချိန်မှာလျှက်စစ်တာအထုတ်လုပ်မှုဟာတရက်ကိုမဂါဝ3600ရှိခဲ့ပါတယ်2025ဇန်နဝါရီမှာလျှက်စစ်တာအထုတ်လုပ်မှုကတရက်မဂါဝ1900ခန့်သာထုတ်လုပ်နိုင်ပါတော့တယ်စီးပွားရေးတိုးတက်နှုန်းဟာလည်း2019 NRD အစိုးရလက်ထက်မှာ900ခန့်လုံးရှိခဲ့ရာကနေစစ်ကောင်စီလက်ထက်2025မှာစီးပွားရေးတိုးတက်နှုန်းဟာတစ်ရာဂိုင်နှုန်းတောင်အနိုင်နိုင်ဖြစ်နေတာကိုတွေ့ကြရမှာပါ။ကုန်ပစ္စည်းတွေရှားပါပြီးကုန်စည်နှုန်းတွေ4-5ဆတက်လာတာပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့ဘဝပါ။စစ်ကောင်စီဟာနေဆက်ကုန်သွယ်ရေးရဲ့60ရာဂိုင်နှုန်းကိုဆုံးကျုံခဲ့ရတယ်။ဒါအပြင်စစ်ကောင်စီဟာနိုင်ငံနယ်မြေရဲ့3ပုံ2ပုံကိုသာထိန်းချုပ်ထားနိုင်ပါတော့တယ်။ ပြောရရင်စစ်ကောင်စီလက်အောက်ကပြည်သူတွေဟာအနေကျအသေးကျဘဝတွေပါအခုနောက်ဆုံးစစ်မှုထမ်းဥပဒေရဲ့နှိပ်စက်မှုကလူသားသားအသီးသီးကိုကြီးလန့်စားစားဖြစ်စေပြန်ပါတယ်ပြည်သူတွေအတွက်ကတော့တကယ်ကိုမွေးပူရကင်းမောင်းလို့ဆိုရမှာပါစစ်ကောင်စီဟာဒီလိုဘေးကျန်နေတဲ့အနေအထားကနေရုန်းထွက်နိုင်မလားသူ့ရဲ့ထွက်ပေါက်ကဘာလဲနိုင်ငံရေးလှလာသူတွေကတော့ရွေးကောက်ပွဲဟာနိုင်ငံရေးထွက်ပေါက်လို့စစ်ကောင်စီကမျှော်လင့်ထားပုံရတယ်စစ်မှုထမ်းဥပဒေရစစ်သားတစ်တွေအတင်းအဓမ္မစုဆောင်းပြီးစစ်တိုက်ခိုင်းခြင်းကသူတို့အနေအထားကိုထိန်းထားနိုင်မယ်လို့တွက်ထားပုံရတယ်လို့လည်းယူဆကြပါတယ်တကယ်လက်တွေ့မှာတော့စစ်ကောင်စီဟာတိုင်းသားရင်အားစု EAO တွေနဲ့တော်လိုင်းရေးတပ်ဖွဲ့တွေတင်ပိုက်ထားတဲ့နယ်မြေတွေပြန်ရအောင်တိုက်နိုင်ဖို့ဝေးစွာတိုက်ပွဲတွေဆက်တိုက်ချုံးနေတဲ့သတင်းတွေကိုပဲတွေ့ကြရမှာဖြစ်ပါတယ်ရွေးကောက်ပွဲဟာလည်းပထမတော့2025နိုဝင်ဘာမှာကျင်းပမလို့လို့နဲ့အခုချိန်မှာတော့စစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ကရွေးကောက်ပွဲပြုလုပ်ဖို့အခြေအနေမပေးသေးဘူးဆိုတာဝန်ခံလာပြီးရွေးကောက်ပွဲကို2026မှာလုပ်မယ်လို့လေတံပစ်လာတာတွေ့ရပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီဟာသူ့တပ်တန်းကိုဆွဲဆန့်ဖို့အရေးပေါ်ကာလကိုရှစ်ကြိမ်မြောက်တပ်တန်းတိုးခဲ့တာတွေ့ရပါတယ်ပမောက္ခတီတီနံပေါင်စုတီရက်ကတော့မြမအရေးကိုတရုတ်ကလွှဲလို့နိုင်ငံတကာအထူးသဖြင့်အနောက်အစုနိုင်ငံကြီးတွေကစိတ်ဝင်စားဘူးအာယုံမဆိုင်ဘူးဒါကြောင့်မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်တယ်လို့မှတ်ချက်ပြီးဟောကိန်းထုတ်ပါတယ်တနည်းအားဖြင့်အနာဂတ်မြန်မာနိုင်ငံဟာစစ်ကောင်စီနဲ့စစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့အင်အားစုတွေဘယ်သူကအားတာမလဲဘယ်သူကအနိုင်ရမလဲဆိုတဲ့အပေါ်မှာတည်တယ်လို့ဆိုလိုတာဖြစ်ပါတယ်တော်လှန်ရေးအရွေးကိုကြည့်ရင်တော်လှန်ရေးအင်အားစုတွေကအားတာနေတာတွေ့ရတယ်စစ်ကောင်စီဟာ၄နှစ်အတွင်းမှာ NUG ဥဆောင်တဲ့ PDF တွေနဲ့ EAO တွေထံကိုနယ်မြေတွေလက်လွတ်ဆုံးချုံခဲ့ရတာကတော့ရှင်းပါတယ်လို့လဲတီတီနံပေါင်စုဒီရက်ကထောက်ပြထားပါတယ်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့အထက်မှာ AA ဟာအထူးရောက်ဆုံးတိုက်ခိုက်နိုင်တဲ့အင်အားစုဖြစ်လာတာတွေ့ရတယ်ဒီလို EAO တွေအင်အားကြီးထွားလာတာနဲ့အတူ NUG ရဲ့ PDF တွေဟာလဲEAO တွေနဲ့တပြေးညီအချိန်မြင့်ဖို့လိုအပ်တယ် PDF တွေကိုပေါင်းစည်းပြီး EAO တွေလိုတစုတစည်းတဲ့သောအမိန့်ပေးစနစ်ဖြစ်အောင်လုပ်ဖို့လိုအပ်နေတယ်လောလောဆယ် NUG ကို NLD မျိုးဆက်လူဟောင်းတွေကဦးဆောင်နေတယ် NUG ကိုစွန့်ညီထက်မြက်ပြီးပုံမထီရောက်တဲ့ဆွဲဆောင်နိုင်စွမ်းရှိတဲ့လူသစ်တွေနဲ့အများဆုံးပြန်လည်ဖွဲ့စည်းဖို့လိုအပ်နေပြီလို့လည်းပမောက္ခတီတီနံပေါင်စုဒီရက်ကထောက်ပြရေးသားထားပါတယ်တော်လိုင်းရင်းနဲ့ပတ်သက်ပြီးဆောင်းပါးရဲ့အဆုံးသတ်မှာတော့ဒီနှစ်အတွင်းမှာအဆုံးသတ်တိုက်ပွဲအတွက်တော်လိုင်းရင်းအင်အားစုတွေရဲ့တက်ကြွတဲ့လှုပ်ရှားမှုတွေမြင်တွေ့ရနိုင်တယ်။ဒါပေမဲ့တရုတ်ဩဇာနဲ့ကင်းလွတ်တဲ့တော်လိုင်းရင်းအင်အားစုတွေကိုအမေရိကန်ကသာထောက်ပံ့မှုတွေရုပ်သိမ်းခဲ့မယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတရုတ်လက်ထက်ကျရောက်သွားနိုင်တယ်လို့ပမောက္ခတီတီနံပေါင်စုဒီရက်ကသတိပေးရေးသားထားပါတယ်။ပမောက္ခတီတီနံပေါင်စုဒီရက်ရဲ့ထောက်ပြချက်တွေထဲမှာNUG ကိုအများဆုံးပြန်လည်ဖွဲ့စည်းဖို့အကြံပြုတိုက်တွန်းထားတာတွေ့ရပါတယ် NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကလည်းအပြောင်းလဲကိုရဲရဲဝံ့ဝံ့လုပ်မယ်လို့ပြောကြားထားတာရှိပါတယ်တကယ်ပဲလိုအပ်ချက်နဲ့အညီ NUG ကိုကြစ်လစ်ပြီးစွမ်းဆောင်ရည်ရှိတဲ့တော်လိုင်းအစိုးရဖြစ်အောင်ပြုပြင်ဖွဲ့စည်းနိုင်မလားဒါမှမဟုတ်ဝေဖန်မှုတွေကြောင့်မြေကမတ်တာအပြောင်းလဲလုပ်မလားဆိုတာကတော့စောင့်ကြည့်ကြရမှာပါ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကတော့အရေးကြီးတာကကျွန်တော်တို့တော်လိုင်းရင်အားစုတွေဘယ်လောက်ညီတယ်လဲဘယ်လောက်တပြိုင်တည်းယုံနိုင်တယ်လဲဒီစွမ်းဆောင်မှုကပဲတော်လိုင်းရင်ရဲ့အဆုံးပြဖြစ်ပါလိမ့်မယ်လို့ယူဆတဲ့အကြောင်း CRPH Support Group Norway ကပြုလုပ်တဲ့ຫນွေဦးတော်လိုင်းရင်ဥရောပစကားဝိုင်းမှာပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ
ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုဆောင်ပါရှင်ပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကတော့မြင်ကွင်းကျန်မှတ်စုအစီအစဉ်မှာထိုင်းမြန်မာနယ်စပ်မှာကြားဖြန့်တိုက်ဖြတ်ရေးအတွက်တရုတ်နဲ့ထိုင်းနိုင်ငံတို့ကအာရုံစိုက်လာပါတယ်ကြားဖြန့်လုပ်ငန်းတွေနှိမ်နင်းနိုင်ဖို့အတွက်လည်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းအရာကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျန်မှတ်စုကဏ္ဍမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနယ်စပ်ကကြားဖြန့်လုပ်ငန်းတွေကိုနှိမ်နင်းဖို့
ထိုင်းအစိုးရကအာရုံစိုက်လာတဲ့အချိန်မှာအစိုးရတွင်အားပြိုင်မှုတွေလည်းရှိခဲ့ပါတယ်။ကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်ပြီးထိုင်းခရီးသွားလုပ်ငန်းအတွက်စိုးရိမ်စရာတွေဖြစ်လာပါတယ်။ထိုင်းဝန်ကြီးချုပ်နဲ့တရုတ်သမ္မတရှီကျင့်ဖင်တို့တွေ့ပြီးဒီကိစ္စကိုအလေးပေးဆွေးနွေးခဲ့ပါသေးတယ်။ထိုင်းမြန်မာနယ်စပ်မှာတရုတ်ရုပ်ရှင်တရုတ်ဆောင်တူလူကုန်ကူးခံရတာကနေအခုလိုဖြစ်လာစေတာပါ။ဒီနောက်တော့နယ်စပ်လုံခြုံရေးကိုထိုင်းအစိုးရတင်းကျပ်လိုက်ပါတယ်။မြောက်ရီဘက်ကိုပေးနေတဲ့ရစ်စစ်မီလောင်စာဆီနဲ့အင်တာနက်တွေကိုလည်းဖြတ်ခဲ့ပါတယ်။စစ်ကောင်စီနဲ့ကရင်နယ်ချားဆောင်တပ် BGF တို့ကတော့ကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်မှုမရှိဘူးလို့ငြင်းဆန်ထားကြပါတယ်။ဒါပေမဲ့စစ်စင်ရေးတစ်တုံညာနှစ်ခုလုံးကလိုမျိုးကြားဖြန့်နှိမ်နှင်းရေးခေါင်းစဉ်အောက်မှာကိုကန့်မိသားစု၄ခုခြေမုံခံခဲ့ရတယ်လို့မျိုးကြုံလာရမှာကိုလည်းစိုးရိမ်ကြပါတယ်။ဒါကြောင့်လဲလူကုန်ကူးခံရတဲ့နိုင်ငံခြားသားတွေကိုလည်းပြန်လွှဲပေးနေပါတယ်။ထာအပြင်ကြားဖြန့်တိုက်ဖြတ်ရေးအတွက်အထူးအဖွဲ့တစ်ခုဖွဲ့စည်းမယ်လို့လည်း BGF ကထုတ်ပြန်ခဲ့ပါသေးတယ်။ကြားဖြန့်တိုက်ဖြတ်ရေးကိုအာယုံစိုက်လာကြပြီမဲ့အမြင့်ပြတ်ဖို့တော့မလွယ်ကူသေးပါဘူး။လက်ရှိမှာတော့ကြားဖြန့်လုပ်ငန်းတွေကိုပိတ်တာတွေဘက်အသီးသီးကလှုပ်လာကြပါတယ်။ကြားဖြန့်လုပ်ငန်းတွေမှာဖမ်းဆီးခံရသူတွေကိုလည်းပြန်ကယ်ထုတ်နေပါတယ်။ဒါပေမဲ့ကြားဖြန့်လုပ်ငန်းတွေအမြင့်ပြတ်ဖို့ကမလွယ်ကူပါဘူး။ကြားဖြန့်လုပ်ငန်းတွေဟာအာဆီယံဒေသတွေမှာပုံစံအမျိုးမျိုးနဲ့ချိတ်ဆက်တည်ရှိနေကြတာပါ။ဒေသတွေကွန်ရက်တစ်ခုလုံးကိုမဖြည့်ရှင်းနိုင်ရင်အသွင်တစ်မျိုးနဲ့ပြန်ပေါ်လာနိုင်မှာသေးတယ်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA American အတန်းကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တယ်ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ Facebook Messenger ကပဲဖြစ်ဖြစ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရိုက်သားပေးပို့နိုင်ပါတယ်ခင်ဗျာ။ခုတော့မြန်မာပြည်ကပေးစာပြန်စာအစီအစဉ်ကဏ္ဍဖြစ်ပါတယ်။မအေးတန်နာကျော်စူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာပါလို့ VOA Bamis Wine တော်သားတွေအားလုံးကိုနှုတ်ခွန်းဆက်ပါတယ်။ VOA ရဲ့သတင်းတင်ဆက်မှုတွေကိုပြည်ပထိုင်းနိုင်ငံကနေပြီးတော့အစဉ်တစိုက်ကြည့်ရှုနားထောင်နေပါတယ်လို့မြင့်မွန်မြင့်သားဆိုတဲ့သောရရှင်ရေးလာပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်။ ဒီဆိုရတဲ့တော်ရရှင်ကမြန်မာနိုင်ငံစကိုင်းတိုင်းဒေတာကြီးနာခကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြီးတော့ VOA News ကိုအမြဲတမ်းနားထောင်နေပါတယ်ခင်ဗျာ။စာလိုလေးရေးလာပါတယ်။ဟုတ်ကဲ့ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်။
VOA အစီအစဉ်တစ်ခုထုတ်လွှင့်ပေးပါစပရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်။မင်္ဂလာပါ VOA ကျွန်တော်ကတော့စနေသားအရွယ်ကနေချင်းတောင်မှာရေဒီယိုကနေ VOA ကိုနားထောင်လာခဲ့ပြီး2021ကစပြီးဒီနေ့အထိ Facebook စာမျက်နှာကနေနေ့စဉ်မပြတ်ကြီးရှုခွင့်ရလို့VOAကိုအထူးကျေးဇူးတင်ရှိပါတယ်။တစ်ခုလေးတောင်းဆိုခွင့်ပြုပေးပါ VOA အရင်ကမီးလောင်လေပြင်းတိုက်ခတ်မှုတံခံနိုင်ရန်ရေသားနဲ့ဆောက်လုပ်တဲ့အိမ်တွေအကြောင်း VOA ကတင်ဆက်ပေးခဲ့လို့သိရှိခဲ့ရပါတယ်။အခုလဲရေကြီးမြေပြိုတံနဲ့လေဆင်နှာမောင်းရိုက်ခတ်တံတွေကိုအဆောက်အအုံနည်းပညာလေးများရှိခဲ့ရင်ညှဝေပေးဖို့ VOA ကိုလေးစားစွာတောင်းဆိုချင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်မှာထုတ်လွှင့်ပေးသွားတာထင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့အန်တီဒေါခင်မျိုးသက်ကိုဒီစာလေးပြလိုက်ပါရနော်။
အလင်းတင်တင်လို့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။ဒီမှာတော်ရရှင်နေမိကွန်လေးတွေမေးထားတာဖြစ်ကြားပေးကြပါမယ်။တော်ရရှင်ဦးဝင်းမြင့်ကမင်္ဂလာပါ။အခု58ခုနှစ်ဆက်မြောက်ဒီမိုကရက်တစ်သမ္မတထရန့်အပါအဝင်ရီပပ်ဘလီကန်နဲ့ဒီမိုကရက်တစ်သမ္မတတွေဘယ်ပါတီကများတယ်။ပထမဒုတိယကမ္ဘာစစ်အပါအဝင်ဘယ်ပါတီရဲ့သမ္မတတွေလက်ထက်မှာ
စစ်ပွဲကြီးတွေဆင်နွှဲတယ်။ဥပမာအာဖဂန်နစ္စတန်၊အီရတ်တို့ကိုဝင်တိုက်တယ်လို့ဒါတွေကိုပြန်ကြည့်ပြီးတော့အခုထရန့်လက်ထက်ဖြစ်လာနိုင်တဲ့စစ်ပွဲတွေကိုလည်းသုံးသပ်ပြန်ကြားပေးပါလို့တောင်းဆိုချင်ပါတယ်။ဗီဝီ1.3မှာပျော်ရွှင်ချမ်းမြေ့ကြပါစီဗျာ။ဟုတ်ကဲ့ပါ။အမေရိကန်ပြည်အောင်စုသမ္မတတွေထဲမှာတော့ဒီမိုကရက်တစ်ပါတီကစက်ကိုဦး၊ရီပပ်ဘလီကန်ပါတီကစက်ကိုဦး။ ကျန်တာတွေကတခြားရှေးခေတ်ကပါတီကဖြစ်ပါတယ်။ဒီထဲမှာသရော့ရှင်ဒုတိယမေးထားတဲ့အဓိကစစ်ပွဲကြီးတွေဘယ်သမ္မတတွေဘယ်ပါတီတွေလက်ထက်မှာဖြစ်ခဲ့လဲဆိုရင်တော့ဒီမိုကရက်တစ်ပါတီသမ္မတလက်ထက်တွေကစစ်ပွဲတွေကိုပြောမယ်ဆိုရင်သမ္မတဝီလ်ဆန်လက်ထက်မှာပထမကမ္ဘာစစ်နောက်ပြီးတော့သမ္မတရူးဇဗော့လက်ထက်မှာဒုတိယကမ္ဘာစစ်သမ္မတထရူမန်လက်ထက်မှာကိုရီးယားစစ်ပွဲနောက်ပြီးတော့သမ္မ
ောင်းဖြစ်တဲ့သမ္မတဂျော့ချ်ဒဗလျူဘုရှ်လက်ထက်မှာတော့အာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲတွေဖြစ်ပါတယ်ရှင်ဒီပါတီနှစ်ခုလုံးကသမ္မတတွေကအဓိကစစ်ပွဲကြီးမှာပါဝင်ခဲ့ကြတာပါအနာဂတ်စစ်ပွဲတွေနဲ့ပတ်သက်ရင်တော့သတင်းတွေထွက်လာမှာပဲသုံးသက်ချက်တွေထွက်လာမှာမလို့ကျွန်တော်တို့ VOA သတင်းတွေကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်နော်နောက်ထပ်သရရှင်တယောက်မေးတဲ့မေးခွန်းကိုလည်းဖြေကြားပေးချင်ပါတယ်။သူကတမရတက်တန်နဲ့ပတ်သက်ပြီးတော့မေးလာတာဖြစ်ပါတယ်
။55ရောက်မြောက်တမရဟာတက်တန်တစ်ခုကျော်ပြီးတော့နောက်တစ်ခေါက်58ရောက်မြောက်တမရအဖြစ်ပြန်အရွေးချက်ခံရပြီးရင်နောက်လာမယ့်58ရောက်မြောက်တမရတက်တန်အတွက်တတိယအကြိမ်တမရဖြစ်ခွင့်ပြန်အရွေးချက်ခံပိုင်ခွင့်အခြေခံဥပဒေမှာပြဋ္ဌာန်းထားခဲ့တာရှိပါသလားခင်ဗျာ။
ဟုတ်ကဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်22အရဆိုရင်တော့သမ္မတတယောက်ကအများဆုံး2ကြိမ်စုစုပေါင်း8နှစ်ပဲတာဝန်ထမ်းဆောင်ခွင့်ရှိတာပါအဲ့2ကြိမ်တာဝန်ထမ်းဆောင်တဲ့အခါမှာလဲဇက်တိုက်ပဲဖြစ်ဖြစ်ဇက်တိုက်မဖြစ်ဘဲနဲ့နောက်တော့မှပဲပြန်ပြီးတော့အရွေးခံရလို့တာဝန်ထမ်းဆောင်ရမယ်ဖြစ်ဖြစ်ထမ်းဆောင်ခွင့်ရှိပါတယ်သမ္မတထရမ်က2019နဲ့2021အထိတစ်ကြိမ်တာဝန်ထမ်းဆောင်သွားပြီးမလို့အခု2025ကနေပြီးတော့2029အထိတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်သူကဒီမှာဆိုရင်သူ့ရဲ့တမရတော်ဝင်ထမ်းဆောင်နေတဲ့တက်တန်နှစ်ကြိမ်ပြည့်သွားပြီမလို့နောက်ထပ်တစ်ခေါက်ဒုတိယတက်တန်အတွက်ရှင်ပြိုင်ခွင့်လုံးဝမရှိတော့ပါဘူးနော်ဒီတော့2028မှာကျင်းပမယ်တမရရွေးကောက်ပွဲမှာတမရထရပ်ထပ်ပြီးဝင်ပြိုင်လို့ရတော့မှာမဟုတ်ပါဘူးရှင်မြန်မာနိုင်ငံမှာပြည်သူတွေကိုလေချောင်းကတိုက်ခိုက်မှုတွေမလုပ်အောင်လို့စစ်တပ်လက်ထက်ကိုလင်းစီနဲ့လက်နက်တွေမရဖို့ကုလသမဂ္ဂမှာလှုံ့ဆော်ကြိုးပမ်းတာနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့
အဓိကကတော့ကုလနဲ့နိုင်ငံတကာကမြန်မာအရေးမှာကိတ်တွယ်ဖြစ်မှုတွေမဟုတ်ပဲနှောင်နှေးချန်ကြာမှုတွေကြောင့်ပါလင်းစီနဲ့လက်ကိုဆန္ဒရှင်စီရောက်နေလို့မြန်မာပြည်သူတွေတကယ်မှမကြမ်းလူနေအိမ်တွေဘာသာရေးအုပ်တွေစာတင်ကြောင်းစေုပ်စေခန်းစစ်ဆောင်တွေပါလင်းနဲ့ပုံကျဲတက်နေတာဒီကနေ့ထိပါပဲမြန်မာပြည်သူတွေမတည်တင့်ပဲတည်နေကြပြီအတေအဓမ္မစစ်မှုထမ်းခိုင်းတာတွေကလည်းပြည်သူရဲ့သဘောထားဆန္ဒမပါပဲသွတ်သွင်းနေတာပါလူ့အခွင့်အရေးကိုမြန်မာပြည်သူတွေနေနဲ့စိုးစိုးဝါးဝါးချိုးဖောက်ခံရတာတွေ အခုဒီမြန်မာပြည်သူတွေခံစားရတာတွေကကုလနဲ့နိုင်ငံတကာမှာတာဝန်ရှိပါတယ်။စစ်ရာဇဝတ်မှုကိုအားပေးအားမြောက်ပြုလုပ်နေကြတာလေ။ကုလနဲ့နိုင်ငံတကာကုလအဖွဲ့ဝင်တွေရောမြန်မာအင်ဂျင်နီယာနိုင်ငံတွေအာဆီယံအဖွဲ့တွေပါစစ်အာဏာရှင်အကြမ်းဖက်ကိုတွယ်ဝိုက်ပြီးကူညီထောက်ပံ့နေကြတာပါ။
နယ်လုံးမြို့မြန်မာနိုင်ငံကလေကြောင်းကတိုက်ခိုက်မှုတွေဒီမြေပြင်ကနေပဲလက်နေချင်းနဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြေးရတဲ့သူတွေတင်းတန်းချီပြောရှိပါတယ်နော်အခုတလောကျွန်တော်တို့မြန်မာနိုင်ငံမှာတပ်သားတစ်တေစုဆောင်စစ်မှုထမ်းဖို့အတွက်တို့ပြောခေါ်ယူနေတဲ့တရင်တွေကိုလည်းခက်စိတ်စိတ်ကြားလာရပါတယ်နော်ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကျေးရွာနေပြည်သူတယောက်ပါဆိုရရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေး
။ရန်ကုန်တိုင်းဒလမြို့နယ်အနိုးချောင်းလေးကျေးရွာမှာစစ်မှုထမ်းဖို့အတွက်တပ်သားတစ်စုဆောင်ဖို့အတွက်ဆိုကကျေးရွာတယောက်အတွက်စံငွေ300ခန့်ပေးဆောင်ရမယ်လို့ပြောပြီးအုတ်ချုပ်ရင်းမှုအသင့်နဲ့အပေါင်းအပါတွေကအိမ်တောင်စုတစုကိုစံငွေ3000ကနေ5000အထိအတင်းအကျပ်လိုက်ပြီးကောက်ခံနေပါတယ်။မပေးနိုင်တဲ့သူတွေကိုလည်းလက်မှတ်ထိုးခိုင်းပြီးချိန်ချောင်းနေပါလေ
။ဒီတော်ရရှင်ကကြံ့ငွေတောင်းကနေလိုက်ပြီးတော့တောင်းခံနေပါတယ်ဆိုပြီးရေးလာတာပါ။သူကတော့စစ်မှုမထမ်းခြင်းနဲ့သူပေးရတဲ့ငွေကြေးပမာဏလို့တော့ပြောမလာပါဘူးနော်။စာကတူတူပဲဖြစ်ပြီးပြည့်စုံလဲတော့ရေးမထားပါဘူး။ဒီတိုင်းချောင်းမှုကလည်းဖန်မမှန်ဆိုတာမသိရပါဘူး။ဒါမဲ့လည်းတိုင်ချားလာတဲ့သူရှင်တော့သက်ဆိုင်ရာကစုံစမ်းပေးဖို့တောင်းရင်ရှိပါရဲ့နော်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။အားလုံးပုံမှုကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွဲ့စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင
်။သောတာရှင်တွေပေးပို့လာတဲ့စာတွေကိုမအေးသနာကြောကမြန်မာပြည်ကပေးစာကဏ္ဍမှာတင်ပြပြန်ကြားပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။လူခနာကိုယ်ရဲ့လိုအပ်တဲ့နေရာကိုစေဝါတိုက်ရိုက်ပို့ဆောင်ပေးနိုင်တဲ့ဆန်ချင်ပြင်ထက်တောင်သေးတဲ့ဆက်ရုပ်လေးတွေကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားနည်းပညာတက္ကသိုလ် Caltech မှာတည်ထွင်လိုက်ပါတယ်။အနုပညာလက်ရာတွေအကြောင်းမေးနိုင်တဲ့ Axmona ဆိုတဲ့ AI ငြင်းတုနည်းပညာသုံး App တစ်ခုကိုပြင်သစ်နိုင်ငံ Paris မြို့တော်မှာကျင်းပနေတဲ့ AI ငြင်းတုညီလာခံမှာမိတ်ဆက်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းလေးတွေကိုတော့ကိုငင်းချမ်းနဲ့မမပြစီအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
လူခန္ဓာကိုယ်ရဲ့လိုအပ်တဲ့နေရာကိုစေဝါတိုက်ရိုက်ပို့ဆောင်ပေးနိုင်တဲ့စံချင်းမြင်ထက်တောင်မှသိနေတဲ့ဆက်ရုပ်လေးတွေကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားနည်းပညာတက္ကသိုလ် Caltech မှာတည်ထွင်လိုက်ပါတယ်။ဒီဆက်ရုပ်လေးတွေကို Bioresorbable Acoustic Micro Robots BAM လို့နာမည်ပေးထားပြီးတော့ Polydicrylate အရည်ဂျယ်တစ်မျိုးနဲ့ဖန်တီးထားတာကြောင့်ခန္ဓာကိုယ်အရည်တွေထဲမှာရွေရှားနိုင်ပြီးစေဝါလိုအပ်တဲ့နေရာအတိအကျရောက်မှအဆေးကိုလွှတ်ပေးနိုင်ပါတယ်။ဒ ီစိတ်ယူလေးတွေကိုအရွယ်အစားအမျိုးမျိုးဖန်တီးနိုင်ပြီးလက်ရှိမှာတော့လူစံချီမြင်ထက်သေးငယ်တဲ့အချင်း30မိုက်ခရိုမီတာအရွယ်ဖန်တီးထားပါတယ်အတီကျလုပ်ဖို့လိုအပ်တဲ့ခွဲစိတ်မှုတွေနဲ့ဆေးသွင်းမှုတွေမှာဒီစက်ယူလေးတွေကိုသုံးနိုင်ဖို့လည်းရည်ရွယ်ထားပါတယ်။အဆွေမြင့်အောက်ထရဆောင်းပုံရိပ်ရိုက်ကူးတဲ့နီးစနစ်အသုံးပြုပြီးတော့ဒီစက်ယူတွေကိုထိန်းချုပ်ထားနိုင်တဲ့အပြင်လိုအပ်တဲ့နေရာကိုသွားဖို့လည်းလမ်းညွှန်ပေးနိုင်ပါတယ်။ဒီစက်ယူလေးတွေကဆေးဝါးကိုဓာတ်ရိုက်ပို့ဆောင်ပေးပြီးရင်တော့လူဘေးမဖြစ်စေဘဲနဲ့ခန္ဓာကိုယ်ကနေဆက်ယူကလေးတွေကိုဆုပ်ယူသွားနိုင်ပါတယ်။လက်ရှိမှာတော့စီအကျိတ်ရှိတဲ့ကြွက်ကလေးတွေရဲ့အကျိတ်ကိုလျှော့ချတဲ့နေရာမှာစမ်းသပ်ထားပြီး21ရက်အတွင်း၄ချိန်ဆေးသွင်းတာမှာဆက်ယူနဲ့ဆေးကိုပို့ပြီးတာကပို့ပြီးတော့ထိရောက်တယ်ဆိုတာကိုတွေ့ရှိထားပါတယ်။ဒါကြောင့်အနာဂတ်မှာဒီဆက်ယူတွေကိုသုံးနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပြီးတော့လူတွေနဲ့စမ်းသပ်ဖို့လည်းရည်ရွယ်ထားပါတယ်ရှင်။
နုပညာလက်ရာတွေအကြောင်းမေးနိုင်တဲ့ S Mona ဆိုတဲ့ AI ဉာဏ်ရည်တုနည်းပညာသုံး App တစ်ခုကိုရင်းသိနိုင်ငံ Paris မြို့တော်မှာကျင်းပနေတဲ့ AI ဉာဏ်ရည်တုညီလာခံမှာမိတ်ဆက်လိုက်ပါတယ်။ဒီ App ဟာပြားရိုက်တွေထဲမှာခင်းကျင်းပြသထားတဲ့ကမ္ဘာကျော်ပကြီကားဖြစ်တဲ့ Mona Lisa ကအစပကြီဗဟုစတဲ့အနုပညာလက်ရာတွေနဲ့ပတ်သက်ပြီးမေးမြန်းနိုင်တာပါ။ပြားရိုက်တွေကိုလာရောက်လဲပတ်သူတွေအနေနဲ့နေစရာရှိတာတွေကိုမေးမြန်းနိုင်ပြီးချက်ချင်းတုံ့ပြန်မှုရနိုင်ဖို့S Mona app ကလှုပ်ဆောင်ပေးနိုင်တာပါဥပမာ Mona Lisa ပကြီကားတဲ့ကအမျိုးသမီးမှာမျက်ခုံးမွေးဘာလို့မရှိတာလဲဆိုတဲ့မေးခွန်းမျိုးတွေကိုဖြေပေးနိုင်ပါတယ် Harry Potter ဇာလံတွဲတွေကပကြီကားတွေလိုစကားပြောနိုင်ရင်ကောင်းမှာပဲဆိုတဲ့အထွေးနဲ့ဒီ app ကိုဖန်တီးပစ်ခဲ့တာပါလို့ဦးရဲဖန်တီးသူ Valentin Smite ကပြောပါတယ်ပကြီကားတွေရဲ့ဘေးမှာ QR code လေးတွေကိုဖုန်းနဲ့ထောက်လိုက်တာနဲ့မေးချင်တာမေးလို့ရနိုင်မှာဖြစ်ပြီးလူတူးချင်းစီအတွက်ဖြည့်ပေးတဲ့အချက်အလက်ကလည်းပုံပြီးတိကျလာနိုင်တာပါဒီစကားပြောဆိုမှုတွေကနေ AI app ရဲ့အသိဉာဏ်ကိုတိုးလာစေပြီးတော့ပြားရိုက်တွေအနေနဲ့လည်းကိုယ်စီလာတဲ့ဧည့်သည်တွေအကြောင်းပိုသိလာနိုင်တာပါ
American ပြည်တော်စုညီညွတ်မှုမှရှိတဲ့ Christie Leland ဌာနက AI ဉာဏ်ရည်တုနည်းပညာနဲ့လူသားတွေပူးတွဲဖန်တီးထားတဲ့အနုပညာလက်ရာတွေကိုလေလံတင်မယ်လို့ကြေညာလိုက်ပါတယ် Augmented Intelligence ပေါင်းစပ်ဉာဏ်ရည်လို့နာမည်ပေးထားတဲ့ဒီလေလံပွဲမှာ AI ဉာဏ်ရည်တုနဲ့လူသားတွေပူးတွဲဖန်တီးတဲ့ပကြီပပူဗီဒီယို Digital လက်ရာနဲ့တုံ့ပြန်လို့ရတဲ့အနုလက်ရာအခု30လောက်ပါဝင်ပါပါဒီပညာတိုင်းဝိုင်းနဲ့ခရစ်တိုငွေကြီးအတိုင်းဝိုင်းကတောင်းဆိုမှုများလာတာကြောင့်အခုလိုစီစဉ်ဖြစ်တာလို့ Digital အနုပညာရောင်းချရေးညွှန်ကြားမှု Nicole Sales Gals ပြောပါတယ်။လီလံပွဲဟူတော့ February 20ရက်နေ့ကစပြီး March 5ရက်နေ့ထိကျင်းပမှာပါ။လီလံပြည့်နေတဲ့တစ်ချိန်တည်းမှာ12ပေအမြင့်ရှိတဲ့ဆေးရုပ်တရုပ်ကလည်းပကြီဆွဲပြနေမှာဖြစ်ပြီးတော့လီလံဈေးတစ်ခါတက်လာတိုင်းဆေးရုပ်ကပကြီနေရာအစ်စ်တစ်ခုကိုဈေးချေမှာဖြစ်ပြီးနောက်ဆုံးရလဒ်ကိုတော့ online မှာဖော်ပြသွားမှာပါရှင
်။အီတလီနိုင်ငံရောမမြို့ကဘောလုံးပြတိုင်းမှာတော့ဘောလုံးအမျိုးမျိုးကိုအလင်းတွေလှုပ်ရှားမှုတွေနဲ့ဖန်တီးပြသထားပါတယ်။ Euphoria Art is in the air အပျော်ရွှင်ဆုံးလေထဲကအနုပညာလို့နာမည်ပေးထားတဲ့ဒီပြကဲမှာလာရောက်သူတွေအနေနဲ့ဘောလုံးအရွယ်စားမျိုးစုံနဲ့ထိတွေ့ဆော်ကစားနိုင်တယ်လို့အနုပညာလက်ရာအဖြစ်ဖန်တီးပြသထားတာတွေကိုလည်းရင်သက်ရှုမောပွဲကြည့်နိုင်တာပါ။ဘောလုံးတွေလေထဲကကျလာတဲ့ပြကွက်မျိုးတွေကိုကြည့်နိုင်တယ်လို့ကလေးတွေအတွက်လည်းအဖြူရောင်ဘောလုံးတွေကိုဆော်ကစားနိုင်တဲ့ကစားကွင်းတစ်ခုလည်းပါဝင်ပါတယ်။အရွယ်မရွေးလာရောက်သူတွေအနေနဲ့စူးစမ်းလေးလာနိုင်အောင်နဲ့ဆော်ကစားနိုင်အောင်ပြသထားတာဖြစ်ပြီးဒီပြကန်းကိုမတ်လ30ရက်နေ့အထိပြသထားမှာပါခင်ဗျာ
။အခုတော့သတင်းအကျဉ်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။တရားမဝင်ပြောင်းရွှေ့နေထိုင်နေသူတွေကိုလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးပြန်ပို့တဲ့လူတွေကကျင်းနေဖွယ်မရှိဘူးလို့တမနာထရန်ရဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့ထရန်တမနာဖြစ်လာတဲ့အချိန်ကလေးကနေရွှေပြောင်းနေထိုင်သူ14000ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ Hamas အဖွဲ့ဟာစစ်တပ်ဒါမှမဟုတ်အစိုးရရဲ့အင်အားတရအဖြစ်ဆက်သွားလို့မဖြစ်နိုင်ပဲအမြင့်ပြက်ရှင်းလင်းပြရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဥပဒေတွေပြဋ္ဌာန်းချမှတ်နိုင်တဲ့အင်အားတရက်ဒါမှမဟုတ်အုပ်ချုပ်နိုင်တဲ့အင်အားတရက်ဒါမှမဟုတ်အကြမ်းနည်းနဲ့ချင်းချောက်နိုင်တဲ့အင်အားတရက်အဖြစ် Hamas အဖွဲ့ကရက်တည်နေတယ်မြန်မာငြိမ်းချမ်းရေးကမဖြစ်နိုင်ဘူးလို့ Marco Rubio ကအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးနဲ့ဂျေရုဆလင်မှာတွေ့ဆုံခဲ့တော့ပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်ပြီးမှာကတော့နန်းလောင်ဖြစ်ပါတယ်ရုပ်သံပိုင်းဆရာဒါရိုက်တာကတော့ Glenn Gable ပါကျွန်တော်ကတော့စံကြော်ပါခင်ဗျာ